မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအဖမ်းဆီးအထိန်းသိမ်းခံထားရတဲ့အသက်မပြေသေးတဲ့ကလေးငယ်အများအပြားရှိနေပြီးတော့တချို့ဟာထောင်ဒဏ်နှစ်ရှည်ချမှတ်ခံရနိုင်တဲ့အကြမ်းဖက်ဥပဒေတွေနဲ့တရားစွဲဆိုဖမ်းဆီးထိန်းသိမ်းခံရပါတယ်။ဖမ်းဆီးထောင်ချခံထားရတဲ့ဒီကလေးတွေဟာဆိုးရတဲ့ကလေးအခွင့်အရေးချိုးဖောက်ခံရတယ်လို့နိုင်ငံရေးအကျဉ်းသားများကညီဆောင်ရှောက်ရဲ့အသင်း AFP ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်သိငိထိုက်ပြောပြထားပါတယ်။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန္ဒပြချတဲ့လူငယ်တွေကိုစစ်တပ်ကအကြမ်းဖက်ဖမ်းဆီးခဲ့တယ်လို့နောက်ပိုင်းမှာဘုံပေါက်ကွဲမှုတွေလက်နက်မှုတွေနဲ့ပါဆက်ဆက်ပြီးအဖမ်းဆီးတွေဇက်တိုက်ရှိလာပါတယ်။ဒီလိုဖမ်းဆီးမှုတွေတဲ့အသက်မပြေသေးတဲ့ကလေးတွေလည်းပါပါတယ်။အချင်းချင်းခံရသူတွေကိုမကြသေးခင်ကစစ်ကောင်စီဘက်ကထောင်ဝင်းစားလူတွေအခွင့်ခွင့်ပြုလိုက်တာမို့အဖမ်းခံရတဲ့အသက်မပြေသေးတဲ့ကလေးငယ်တွေလည်းမိဘတွေနဲ့တရားဝင်တွေ့ခွင့်ရကြပါတယ်။ဒီကလေးတွေဟာဥပဒေပါကလေးတင်ငယ်အခွင့်အရေးကိုခံစား권မရဘူးလို့ကလေးတင်ငယ်အရေးလှုပ်ရှားသူအချင်းထောင်နဲ့နီးစပ်သူတို့က VOA ကိုပြောပါတယ
်ဒီကတော့လွတ်လွတ်လပ်လပ်တော့မရှိဘူးเนาะဟိုဟာဆရာတယောက်ကနားထောင်နေရမျိုးလို့နောက်ပြီးတော့အဲ့လိုမျိုးပေါ့เนาะကျွန်တော်တို့ရဲ့ data ဆက်လက်တွေအကုန်လုံးပေးရတာမျိုးလို့ဒါမျိုးတွေတော့ရှိရရှိနေတွေတော့ပေးတွေ့တယ်ဟိုဟာမိဘတွေကတော့ကျွန်တော်တို့ဟိုဟာတင်းနာနေပြီးတော့တောက်ကြပဲပေါ့เนาะအဲ့လိုမျိုးတော့ရှိတယ်ပေါ့။နောက်အခုဒီသလောထဲမှာတော့နည်းနည်းလေးကလေးတွေကတော့ပြောတာတော့ဒီပုံစံသွင်းရတယ်ပေါ့နော်ပုံစံဆိုတာပုံစံပေးတယ်ပေါ့နော်။သူတို့ဟိုတက်ပုံစံမျိုးပေါ့ PP ဂျိန်ခါတိုင်းတာတို့မလန်စောဣခါတိုင်းတာတို့ပေါ့လို့ရှိတယ်။နောက်ပြီးတော့ဟိုပေါ့နော်တစ်ဆောင်ကတစ်ယောက်ကအပြစ်လုပ်လို့ရှိရင်တစ်ဆောင်လုံးရိုက်တာမျိုးပေါ့နော်။အဲ့ဒါမျိုးကြီးရှိတယ်ပြီးတော့ကလေးတွေကတော့ပြောရတာ။ဟုတ်ဒီနိုင်ငံရေးမှုနဲ့ဆိုလို့ရှိရင်2500လောက်တော့ရှိမယ်ဒါနဲ့ရန်ကုန်နယ်နိမိတ်တစ်ခုပဲပေါ့နော်
မြန်မာနိုင်ငံကလေးတင်ငယ်ဥပဒေအရအသက်18နှစ်အောက်အရွယ်ကိုအသက်မပြည့်သေးတဲ့ကလေးအဖြစ်သတ်မှတ်ပါတယ်။အခုဖမ်းခံထားတဲ့ကလေးအများစုဟာဥပဒေပါကလေးတင်ငယ်အခွင့်အရေးကိုခံစား권မရတဲ့အပြင်ကြီးလေးတဲ့ပြစ်မှုတွေနဲ့ပါရင်ဆိုင်နေရတာတွေရှိနေတယ်လို့လည်းပြောပါတယ်။သူတို့တွေကိုရန်ကုန်မန္တလေးတိုင်းတွေမှာဆိုတိုင်းတွင်းမှာရှိတဲ့လူငယ်လေးချင်ရေးစခန်းကြောင်းတွေမှာထိမ့်သိမ့်ထားပေမဲ့တခြားဒေသတွေမှာတော့တီးခြားခွဲထိမ့်သိမ့်တာမျိုးရှာပြီးရဲချုပ်ခန်းတွေမှာထိမ့်သိမ့်တာဖြစ်ပါတယ်။ဆီယနာရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေကိုဖမ်းဆီးနိုင်ဖို့သူတို့နဲ့ဆက်နွယ်တဲ့ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေကိုတရားခံသဘောဖမ်းဆီးထားတာတွေလည်းရှိပါတယ်။အဖမ်းခံရတဲ့အသက်မပြေသေးတဲ့ကလေးငယ်အများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူပြီးစတဲ့မြို့တွေမှာလည်းဖမ်းခံရတာတွေရှိပါတယ်။လက်ရှိလူငယ်လေးချင်ရေစခန်းချောင်းတွေမှာထိမ့်သိမ့်ခံထားတဲ့ကလေးတွေဟာညှဉ်းပန်းနှိပ်စက်ခံရတာမျိုးတွေအပြင်စိတ်ပိုင်းဆိုင်ရာပြဿနာလေးတွေကြုံနေရတာတွေလည်းရှိချောင်းအချင်းထောင်နဲ့နှိစက်သူကပြောပါတယ်။
အကြီးကတော့တရားစီရင်ရေးပေါ့တရားစီရင်ရေးမှာပြောရရင်တော့ဒီအထူးသဖြင့်ရဲတွေပေါ့နော်ရဲတွေကဟိုဟာဒီကလေးငယ်ဥပဒေနဲ့ပတ်သက်ပြီးတော့ဟိုစိတ်ပြီးတော့နားမလဲတာပဲလားမျက်ခွေပြူတာပဲလားတော့မသိဘူးပေါ့နော်ကလေးတွေရုံးထုတ်ထွက်တဲ့အချိန်မှာလက်ထိတ်ကပ်ပြီးတော့ထွက်လာအမျိုးပေါ့တရားရုံးပုံစံမျိုးမဟုတ်ဘဲနဲ့စစ်ပြရမယ်ဆိုတဲ့ဟာမျိုးရှိရယ်ကလေးငယ်ဥပဒေမှာဒါမဲ့ရဲကလက်ထိတ်ဖြတ်လာတဲ့နောက်တစ်ခုကအခုလက်တလုံးထဲမှာကတချို့တရားရုံးတွေပေါ့ကျွန်တော်တို့ဒီအင်းစိန်မြို့နယ်တရားရုံးလိုအားမျိုးဆိုလို့ရှိရင်လည်းအခုလုံခြုံရေးကတော်တော်လေးကိုကင်းကြထားရတာစစ်ခံရမယ်သူပဲလွဲရင်ကျန်တဲ့လူသေးမဝင်ဒီကလေးတွေရုံးထုတ်ထွက်လာတဲ့အချိန်မှာသမင်းမစားရတာလို့အဲ့ဒါမျိုးလေးရှိတာပေါ့နော်နောက်ဒီသူတို့အတွက်တပတ်စာပစ္စည်းတွေပေးဖို့အတွက်ပြင်နာတာတွေကမပေးကြလိုက်ရတာလို့အဲ့ဒါမျိုးလေးတော့ရှိနေတယ်အခုလက်တလုံးထဲတော့
အတမ်းမပြည့်သေးတဲ့ကလေးတွေကိုတရားခံနေတဲ့ဖမ်းဆီးနေမှုတွေကစစ်ခေါစီအနေနဲ့ကလေးတင်ငယ်အခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေ International Humanitarian Law ကိုပါချိုးဖောက်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။အတမ်းမပြည့်ပဲဖမ်းခံရတဲ့ကလေးတွေအများစုဟာအမှုရင်ဆိုင်နေရချိန်မှာသက်ဆိုင်ရာအချုပ်စခန်းတွေမှာနေထိုင်ကြရပါတယ်။အဲ့ဒီလိုနေထိုင်ကြရတာမှာတီးထန်ခွဲထားတာမရှိတာမို့တခြားအချင်းသားတွေရဲ့အနိုင်ကျင့်တာတွေအများစုခံကြရသလိုအမှုပြီးစီလို့လူငယ်ထိန်းသိမ်းရေးစခန်းတွေရောက်ရင်လည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့ရတာမို့ကလေးတွေနဲ့ပတ်သက်ပြီးစိတ်မေးစရာအခြေအနေဖြစ်တယ်လို့နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်မပြည့်သေးတဲ့ဒီကလေးတွေဆိုလို့ရှိရင်ဖမ်းမိထားပြီဆိုရင်ဒီအသက်ပြည့်ပြီတာအချင်းသားတွေနဲ့အတူတူရောထားလို့မရဘူး အဲ့ဒါအဲ့လိုမျိုးအတူတူရောထားလို့ရှိရင်မလိုလားတဲ့ပြဿနာတွေဖြစ်လာဒါကိုကြိုတင်တားရနေနဲ့ဥပဒေအရကတ်တတ်ထားပေမဲ့လက်ရှိအချိန်မှာတော့ဒီလိုမျိုးတခြားသောအသက်ပြည့်ပြီးသားတန်ငယ်အချင်းသားတွေနဲ့အတူတူရောထားတာမျိုးတွေရှိတယ်။အဲ့တော့ဒီကလေးတွေကအလိုလိုနေတဲ့ဒီရာဇဝတ်အချင်းသားတွေကနေပြီးတော့မတရားညှဉ်းပန်းနေတဲ့ကိစ္စမျိုးတွေမတရားအနိုင်ကျင့်တဲ့ကိစ္စတွေဒါတွေကကြုံရမှာဖြစ်တယ်။ပြီးတဲ့ခါကျတော့လူငယ်ထင်းသိမ်းရေးစခန်းတွေမှာဆိုလို့ရှိရင်လည်းလူရည်တွေတည်းကအရန်ပြားတယ်သူတို့ထားနိုင်တဲ့အရေးအတွက်ထပ်ပို့ပြီးတော့များပြားလာတဲ့အခါမှာနှကူရှိမိသားသူတွေအသက်အရွယ်ကြီးရခန္ဓာကိုယ်ရပဲရှိပြီးအသက်အရွယ်ရပဲရှိပြီးဒီလိုကြီးနိုင်ငင်းငင်းလုပ်တဲ့ကိစ္စတွေကတောက်လျှောက်ကျွန်တော်တို့ကြားသိနေရတယ်ဗောနော်ဒါတွေကရှိနေတယ်
ကုလသမဂ္ဂကလေးငယ်အခွင့်အရေးကော်မတီရဲ့ဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်တော့စစ်တပ်ကအာဏာသိမ်းပြီးနောက်လူ ጆ ရေးတပ်တွေရဲ့လက်ချက်နဲ့အသက်မပြည့်တဲ့ကလေးအယောက်တစ်ထောင်နီးပါးတည်ဆုံခဲ့ရပြီးထောင်နဲ့ချီအဖမ်းဆီးခံထားရတယ်လို့သတင်းထုတ်ပြန်ပါတယ်အဖမ်းခံရတဲ့ကလေးငယ်တွေနဲ့ပတ်သက်လို့အခြေအနေမှန်ကိုသိရဖို့လူငယ်သင်တန်းကျောင်းတွေနဲ့ပြည်ရေးဝန်ကြီးဌာနကိုအချင်းချင်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိခဲ့ပါဘူး